ထိုင်းနိုင်ငံကိုဗစ်ကပ်ဘေးတတိယလိုင်းကူးစက်မှုမှာတော့နေ့စဉ်ထောင်ချီကူးစက်နေတာပါဒီထဲမှာရှစ်ပြောင်းလို့သမားတွေလည်းတောင်းနဲ့ချီပြီးကူးစက်ခံနေရပါတယ်ဒီအတွက်ထိုင်းနိုင်ငံဘန်ကောက်မြို့နဲ့ကူးစက်မှုနှုန်းမြင့်နေတဲ့ပြည်နယ်တွေကအလုပ်သမားစခန်းပေါင်း 1,300 ကိုအလုပ်တွေကနေရပ်နားပြီးကန့်သတ်ပိတ်ဆို့မှုတွေလုပ်ထားတာပါကန့်သတ်ပိတ်ဆို့ထားချိန်မှာထိုင်းအစိုးရကထုတ်ပြန်ထားသလိုအလုပ်သမားတွေမျက်နှာကြီးအဖြစ်လှုပ်အားကလစာတက်ဝက်နဲ့အစားအသောက်တွေစီစဉ်ပို့ဆောင်ပေးမဲ့အစီအစဉ်တွေကလည်းအားနည်းနေတာမို့လူအခွင့်ရေးအဖွဲ့တွေကစောင့်ကြည့်ဝေဖန်မှုတွေရှိလာပါတယ်။လက်ရှိအခြေအနေမှာကန့်သတ်ပိတ်ဆို့ထားတဲ့အလုပ်သမားစခန်းတွေမှာအစားအသောက်မလုံမလောက်ဖြစ်နေပြီးမျက်နှာကြီးတွေအခုချိန်ထိမရကြသေးတာတွေရှိနေတဲ့အတွက်အလုပ်သမားတွေအနေနဲ့စိတ်ပြည့်အားရနေကြတယ်ဆိုပြီးလူအခွင့်ရေးစောင့်ကြည့်လေ့လာနေတဲ့အာရှဒေသဆိုင်ရာ Human Rights Watch အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာတာဝန်ရှိသူနိုင်စုနိုင်ပရဆက်ကထုတ်ပေါ်ပြောဆိုသွားပါတယ်။ဒီအတွက်အလုပ်သမားရေးနဲ့ပတ်သက်တဲ့ကယောဂဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်ဖို့ကိုလည်းလူအခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။ထိုင်းနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစုစည်းထားတဲ့ Migrant Working Group MWG ကလည်းအစိုးရကိုအချက်6ချက်ထုတ်ပြီးတောင်းဆိုမှုတွေလုပ်ထားတယ်ဆိုပြီး MWG ကကော်မတီဝင်တဦးဖြစ်တဲ့ဦးမင်းဦးကလည်းအခုလိုပြောပြပါဗျ။အ
ကြံဉာဏ်မှကြည့်တဲ့ကိုပြောရလို့ပြောရတယ်ပဲစစ်စစ်ဖို့ပြောရမယ်ဆိုလို့ရှိရင်စစ်ပြပေးမှာထားဖို့ပေါ့နော်။အဲ့ဒီနိုင်ငံတွေမှာရှိတဲ့ခြေပြောင်းလုပ်မှုများနဲ့ပတ်သက်တဲ့ကုညီလုပ်ဆောင်နေတဲ့အဖွဲ့အစည်းတွေတောင်းဝလူလူပေါင်းဆောင်နေအဲ့ဒါတွေကနေပြီးတော့ခြေပြောင်းလုပ်သမားတွေတွေကိုကုညီပြီးတော့ပေါ့နော်ခုတာခွင့်ရရှိအောင်လို့အစိုးရဌာနတွေနဲ့ဆက်သွယ်ဆောင်ရွက်တာကိုခွင့်ပြုပေးဖို့တရားဝင်အလုပ်သမားမဟုတ်ဘူးနဲ့လည်းတရားမဝင်တဲ့အလုပ်သမားအဲ့ဒီအုပ်စုတွေမှာယောဂဖြစ်နေနေတာတွေလည်းရှိတယ်လို့ယောဂဖြစ်နေရင်တောင်းဝန်ကြီးမှာကူးစင်ဒါတောင်းဝန်ကြီးတစ်ခုလုံးစိုးကျိုးဖြစ်စေတာဖြစ်တဲ့တောင်းဝန်အဲ့ဒီတရားမဝင်ဝင်ကာကွယ်ဆေးထုတ်နိုင်ွယ်ရရှိဖို့ကိုဗစ်ဖြစ်ပြီးတော့ယောဂစိုးရွားတာခံစားတဲ့လူတွေဆိုလို့ရှိရင်သူတို့ကိုမင်းနဲ့ဆက်ဆံနဲ့သက်ဆိုင်တာဆက်မရေးစီတာနဲ့ရရှိအောင်ပို့ဆောင်ကူတာဝင်ရအောင်လုပ်ပေးဖို့ပေါ့နော်ဒီချေပြောင်းလို့ဒီမားကြီးဒီကိုဗစ်ရောဂါဖြစ်ပေါ်နေတဲ့အတိုင်းဝန်းကိုပြန်လည်ပြီးတော့ကုသတဲ့နေရာမှာလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အထားတွေကိုပြည်ဟောပေးနေတယ်ဆိုတဲ့အကြောင်းအဲ့ဒီလိုမလုပ်ဘူးဆိုလို့ရှိရင်အတိုင်းဝန်းတစ်ခုလုံးကလုံခြုံမှုရှိမှာမဟုတ်ဘူးတယောက်ဖြစ်တယ်ဆိုလို့ရှိရင်ဂျန်နယ်လူလည်းဆက်ပြီးကုသမှာပေါ့နော်
မြန်မာကမ္ဘောဒီးယားအလို့သမားတွေအများဆုံးပါဝင်တဲ့အလို့သမား 8,000 ကျော်ဟာဇွန်လ28ရက်နေ့ကအလို့ကနေယာယီရက်ဆိုင်ခံရပြီးသူတို့ရဲ့စခန်းတွေမှာလုံခြုံရေးတွေချထားတယ်လို့ဝင်ထွက်သွားလာခွင့်တွေကိုဇွန်လ28ရက်နေ့ကစပြီးကန့်သတ်ပိတ်ပင်ခံထားရတာဖြစ်ပါတယ်။ပိတ်ဆို့ကန့်သတ်ထားချိန်မှာပဲဒီစခန်းတွေအတွင်းမှာကူးစက်မှုတွေထပ်ဖြစ်နေပြီးကူးစက်မြန်ဗီဇပြောင်းအယ်လ်ဖာနဲ့ဒယ်လ်တာပိုးတွေကူးနေတာတွေရှိကြောင်းထိုင်းကျန်းမာရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ3,800,000ကျော်ရှိပြီးဇူလိုင်လ15ရက်နေ့မှာကူးစက်တဲ့လူနာအသက် 9,000 ကျော်ရှိနေပါတယ်။သေဆုံးသူကတော့3,000ကျော်ပြီးလို့လဲထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။